ကချင်ပြည်နယ်ဖားကန်မြို့နယ်စိတ်မော်အုပ်စုထဲပိုးအမျိုးသားအဖွဲ့ PNO ပိုင်ဆိုင်တဲ့ကုမ္ပဏီနေမြေထဲမှာရေမစေးကြောက်ရှာဖွေရင်းပြစ်ခတ်မှုရိုင်းနှင်းမှုတွေဖြစ်ပွားပြီးရေမစေးကြောက်ရှာသူမှုနဲ့ရဲတအူတည်ဆုံးခဲ့ရပါတယ်။ဒီအတွက်ရေမစေးသမားတွေကိုအရေးယူဖို့လှုပ်ဆောင်နေတယ်လို့သိရပါတယ်။ VOA သတင်းတော့မအေးမာကသတင်းပေးပို့လာပါတယ်။
ကချင်ပြည်နယ်ဖားကန်မြို့နယ်စိတ်မော်အုပ်စုနတ်မော်ကြီးရွာမှာနိုဝင်ဘာလ6ရက်နေ့ကရေမစေးကြောက်ရှာဖွေသူတွေကကုမ္ပဏီခွင့်ပြုချိန်တက်စောပြီးဝင်ရောက်ပြီးတော့ရေမစေးကြောက်ရှာဖွေရာကနေကုမ္ပဏီဆောင်ရဲတွေနဲ့ပြဿနာတက်ပြီးရေမစေးသမားတွေကိုရဲတွေကတနက်နဲ့စတင်ပစ်ထောက်ခဲ့တာပါဒီလိုပစ်ခတ်မှုတွေကြောင့်တဦးတည်ဆုံးပြီးတဦးကတော့ဒဏ်ရာပြစ်ထန်ခဲ့ပါတယ်ဒီအတွက်ပစ်ခတ်သူရဲကိုရေမစေးသမားတွေကဝိုင်းရမ်းမှုဖြစ်ပြီးရဲတဦးတည်ဆုံးသွားခဲ့တဲ့အကြောင်းဖားကန်မြို့နယ်ပြည်နယ်လက်တော်ကိုယ်စားလှယ်ဦးဒါရှိလာဆိုင်ကအခုလိုပြောပါတယ်
ပထမဆုံးတည်ရယ်တည်သွားပြည့်အချိန်မှာအဲ့မှာသူ့အဲ့သူတည်သွားတဲ့အချိန်တော့သူ့အဲ့ရေမစေးသမားတွေကနေပြီးမှအနေနဲ့တော့ကန်သွားတာနေမှာပေါ့အရစကားရဆိုတော့ကန်သွားတဲ့အချိန်မှာသူ့အဲ့မှာဒုံဒုံကြီးရဲ့တပ်ဖွဲ့ကိုသူ့အတူအကြောင်းနဲ့ပြောပြရင်ကြောင်းနဲ့အဲ့မှာပြန်မှာကတောက်ကကဖြစ်တော့အဲ့ရဲကိုဝိုင်းရိုက်လိုက်တဲ့အနေအထားမျိုးဖြစ်သွားတာပေါ့အဲ့ဒီခတ်တာဒီခတ်တဲ့အချိန်မှာတယောက်ပေါ့နော်နောက်တစ်ယောက်ကတော့အဲ့ဈေးရုံမှာတည်တယ်လို့ပဲအဲ့လောက်ပဲကျွန်တော်ကြားတယ်နော်အဲ့ရဲနဲ့နောက်ထပ်တစ်ယောက်ပေါ့သုံးယောက်ပေါ့ဖြစ်တဲ့နေရာက PNO ပို့ကုမ္ပဏီပေါ့
ဒီကိရနဲ့ပတ်သက်လို့ပို့ကုမ္ပဏီကိုတော့ဆက်တယ်လို့မရခဲ့ပါဘူးဒါကတော့ဖားကန်မြို့နယ်စိတ်မှုကျေးရွာအုပ်စုမှာဖြစ်ခဲ့တာပါပြီးခဲ့တဲ့3ဘက်ခန့်အော်တိုဘာလအတွင်းမှာပဲဖားကန်မြို့နယ်လုံခင်းကျေးရွာအုပ်စုဂရင်ကျေးရွာဘက်မှာလည်းဖြစ်ခဲ့မှုတွေဖြစ်ခဲ့ပြီးရေမစေးသမား9ဦးဟာလုံခြုံရေးတွေရဲ့ပြစ်ခတ်တာခံရပြီးတေဆုံးခဲ့ရတယ်လို့ကုမ္ပဏီကပြစ်စည်းတွေလည်းရေမစေးသမားတွေကဖြတ်စည်းတာကိုခံရရပါတယ်ဒီဖြစ်စဉ်တုန်းကလည်းရေမစေးသမားတွေကိုဖားကြီးအရေးယူတာခံရရတယ်လို့ဆိုပါတယ
်ပထမအချိန်တို့ရေမစေးသမား9ယောက်သေးတယ်အဲတုန်းကလည်းရဲရဲနဲ့ဥသုံးချိုင်ရတာပေါ့နော်အဲဒီခေါက်ကပြစ်သုံးလုံးကုန်လုံးကျက်တော့ဖြစ်ပြတဲ့ဟာအဲအဲ့ဒါနဲ့ဆက်သွဲပြီးမအဲ့ဒီမှာကျတော့ကုမ္ပဏီကရန်တရားတွေကလည်းဖြတ်စည်းတယ်လေဖြတ်စည်းသွားတဲ့အတွက်အဲတို့ရန်တရားတွေကိုဖြတ်စည်းတဲ့အတွက်ကုမ္ပဏီကနေမှတိုင်တဲ့အချိန်ကျတော့အဲ့ပုံကိုယ်တွေကိုပေါ့နော်တို့တရားဥပဒေအရတို့ထောင်ရက်တဲ့အနေအထားမျိုးပေါ့
တင်းနာနီကဖီအန်နဲ့ပတ်သက်လို့ရေမစေးသမားတွေကိုအေးအေးယူဆောင်ရွက်ဖို့လူသုံးဖြတ်မနေကိုဖန်ဆီးစစ်ဆေးမှုတွေလုပ်ဆောင်နေတယ်ဆိုပြီးနတ်မော်ရွာသားတို့ကအခုလိုပြောပါတယ်
။အေးရေမစေးပကနဲ့ပတ်သက်တဲ့ဥစ္စာတွေတော့လက်ခံတော့တင်တာတော့၃ယောက်ဖမ်းတယ်လို့လောလောဆယ်၃ယောက်ဖမ်းပြီးဖမ်းတယ်လို့ပြောတာပဲ။တချို့ကလည်းဒီဖန်ဆီးတာပေါ့နော်အန်ဒိုစက်မျိုးတော့လုပ်တော့
ဒီလိုပြစ်ခတ်မှုနဲ့ဖမ်းဆီးစစ်ဆေးနေတဲ့အနေအထားနဲ့ပတ်သက်လို့ဖားကန်ရဲစခန်းကိုဆက်သွယ်တဲ့အခါမှာတော့ရဲစခန်းကတာဝန်ကျသူကတော့ဒီကိစ္စကိုဖြေကြားဖို့အတွက်တာဝန်မရှိသေးကြောင်းနဲ့တာဝန်ရှိတဲ့ဖားကန်စခန်းမှုကသာဖြေဆိုနိုင်မှာဖြစ်တယ်ဆိုပြီး BOA ကဆက်သွယ်ခြင်းမှာပြောဆိုခဲ့ပါတယ
်။ဟုတ်ပါပြီ။ဘာသာပြန်ပါလဲဆရာ။ကျေးဇူးပါကျွန်တော်ကစခန်းမှုဒါရိုက်ဆက်သွယ်မှာရပါမယ်
။ဖားကန်မြို့နယ်ထဲမှာတော့ရေမစေးကြောက်ရှာဖွေသူတွေတောင်းကနန်းနဲ့ရှိပြီးအလားတူပြဿနာမျိုးတွေရှိတဲ့ကြောင်းကြောက်ရှာဖွေမှုတွေစတင်တဲ့အချိန်နဲ့ပြီးတာနည်းအချိန်မျိုးမှာဒီလိုဖြစ်ရသည်ပြစ်ခတ်မှုတွေဖြစ်လေရှိတယ်ဆိုပြီးပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဒါစီလာတန်းကဆိုပါတယ်။စားဝတ်နေရေးစက်တဲလွန်းလာကြောင်းကြောက်ဆိုင်ထွက်တဲ့ဒေသတွေမှာမြန်မာနိုင်ငံအနှံ့အပြားကတနိုင်တစ်ပိုင်းကြောက်ဆိုင်တူးပေါ်တာတွေရေမစေးကြောက်ရှာဖွေသူတွေကအများအပြားရှိနေတာပါ။ကြောက်ဆိုင်တူးပေါ်ခွင့်ရထားတဲ့ကုမ္ပဏီတွေကတူးပေါ်ကျင်းကိုစောက်ပြီးဒီမစေးကြောက်ရှာဖွေသူတွေကလည်းအများအပြားရှိပါတယ်။ဒီအတွက်အဲ့ဒီလိုမျိုးကြောက်ဆိုင်ထွက်တဲ့ဒေသတွေမှာမကြာခဏဆိုသလိုလုံခြုံရေးတပ်ဖွဲ့တွေနဲ့ပဋိပက္ခဖြစ်တာမျိုးတွေဒီမစေးကြောက်ရှာဖွေသူတွေကလည်းဝမ်းစာရေးအတွက်အန္တရာယ်ကိုမရှိဘဲဒီမစေးကြောက်ရှာဖွေကြတာတွေကြောင့်ညီစာပုံပြိုကျလို့တိုက်စုံးမှုတွေလည်းမကြာခဏဆိုသလိုရှိနေပါတယ်ရှင်။